ပြည်ထောင်စုဒီဇင်ဘာလ10ရက်နေ့ကကြောက်တဲ့ပြည်ပဆိုင်ရာလူခွင့်ရည်နယ်ကိုကျူဆိုခဲ့ကြတဲ့ရခိုင်လူငယ်3ကိုရေတပ်ဖွဲ့ကငင်းစုစီဥပဒေနဲ့တရားစွဲဆိုလိုက်တဲ့အကြောင်းပြောရှင်းပါတယ်ကျွန်တော်တတ်နိုင်ပါလက်နက်ကင်မီးပခတ်တွေရှိခဲ့တဲ့ရခိုင်ပြည်နယ်မှာဒီဇင်ဘာလ10ရက်နေ့ကကြောက်တဲ့ပြည်ပဆိုင်ရာလူခွင့်ရည်နယ်ကိုကျူဆိုခဲ့ကြတဲ့ရခိုင်လူငယ်3ကိုရေတပ်ဖွဲ့ကငင်းရှမ်းစွာစုဝေးခြင်းနဲ့စီတန်းလစ်လစ်ခွင့်ဆိုင်ရာဥပဒေပုံမှန်19နဲ့မနေ့ကတရားစွဲဆိုလိုက်ပါတယ်ငင်းစုစီနဲ့တရားစွဲဆိုလိုက်တဲ့အပေါ်ကိုတိုင်တရားစွဲခံရတဲ့ကိုတိုင်လာကခုလိုပြောပါတယ်
အတူရတရားမတော်မှုရှိပေါ်တယ်တချို့လူကဒီရှင်ကြီးလိုရတယ်သူတို့တရားမတော်မှုလိုရတယ်ပြီးတော့ကျွန်တော်တို့ဒီမှာစီးနေမှာတိုင်းကျွန်တော်တို့ဒီကစားလူခွေနေအဲ့ဒီနေအတွက်ကိုကျွန်တော်ကတော့ဒီကျူဆူရဲ့ဒူတီပေါ်ဆိုတော့ဒီရှင်ကိုကျူဆူရဲ့ဟိုလူခွေကိုကျူဆူရဲ့ဒူတီပေါ်လို့ပြောဆွဲတယ်နဲ့ဒီလိုဖက်စီဖက်စီအင်ဒီယောဆူတော့တော့ဒီကိုဒီမလုပ်ရတဲ့လုပ်ရတဲ့ဖြစ်တယ်ပေါ်တယ်တရားမတော်မှုမရှိဘူးဒီကြောင်ရအောင်ဟိုကတူဒီကိုနှုတ်ကတဲ့ပုံစံမျိုးတောင်းပြပ
ါတရားစွဲဆိုခံရတဲ့လူငယ်သုံးဦးဟာအပြည့်ပြဆိုင်ရာလူခွင့်ရည်နဲ့အမျိုးသမီးကြမ်းဖက်မှုပတ်ပြောက်ရဲ့ထိမှဖြစ်လူခွင့်ရည်တွေကိုလေးစားလိုက်နာဖို့တိုက်တွန်းတဲ့အနေနဲ့ပြီးခဲ့တဲ့ဒီဇင်ဘာလ10ရက်နေ့ကစစ်တွေမြို့မှာလှုပ်ရှားခဲ့ကြတာလည်းဖြစ်ပါတယ်မြန်မာနိုင်ငံမှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ပတ်သက်ပြီးမကြာခဏဆိုသူတို့ဖန်စီရေးယူခံရတာတွေရှိတာကြောင့်ဒီဥပဒေကိုပြင်ဆင်သင့်တယ်လို့လည်းမြို့သားလွတ်တော်ကိုယ်စားလှယ်ဒေါက်ထုမေကပြောပါတယ်
။ဒီလွတ်လပ်စွာဆန္ဒဖော်ထုတ်တဲ့အခြေအနေပေါ်မှာနေပြီးတော့ဒီကျွန်တော်တို့ဖန်စီတာတို့ဒါတွေကဒီမိုကရေစီကူပြောင်းရေးအတွင်ကာလမှာမဖြစ်ထိုက်ဘူးပြီးလို့ရှိရင်ဒီနဲ့ပတ်သက်တဲ့ဥပဒေတွေကိုလည်းကျွန်တော်တို့ဟိုအတိုင်းအတာတစ်ခုပြင်ဆင်ဖို့လိုအပ်လာမှာပါရှင့်။ဒါကြောင့်လဲဆိုလို့ရှိရင်ဒီအဲကျမတို့ဒီလွတ်လပ်စွာဆန္ဒဖော်ထုတ်တဲ့ခါမှာနေပြီးတော့ဒီကျမတို့ဒါတွေကိုဆန္ဒဖော်ထုတ်ဖို့အတွက်သက်ဆိုင်ရာတွေကိုအကြောင်းကြားရတာခုထက်တိရှိနေသေးတယ်အဲအမှန်ဆိုလို့ရှိရင်ဒါပြည်သူများရဲ့မြေသူ့ဟိုမှာမထိခိုက်ဘဲနဲ့လွတ်လပ်စွာဆန္ဒဖော်ထုတ်မှုကလွတ်လပ်လပ်လပ်ပဲဖြစ်တင်တယ်ဒီအတွက်လည်းကျမတို့အများကြီးကြိုးပမ်းရအောင်မှာဖြစ်ပါတယ်ရှင့်
ငင်းရှမ်းစွာစူဝေးရှင်နဲ့ငင်းရှမ်းစွာစီတန်လေးလေးရှင်ဆိုင်ရာဥပဒေပုံမှန်19ရာအများဆုံးထောင်ဒဏ်3လကနေငွေဒဏ်3000ဒါမှမဟုတ်ပြစ်ဒဏ်တစ်ခုလုံးကိုလည်းကြက်ခံရနိုင်ပါတယ်လူခွင့်ရေးကိုလေးစားလိုက်နာဖို့ရည်ရွယ်ချက်နဲ့လှုပ်ရှားသူတွေကိုအာဏာပိုင်တွေကတရားစွဲဆိုတာမဖြစ်သင့်တယ်လို့လာမည့်အစိုးရတဲ့လက်ထက်မှာဒီဥပဒေတွေကိုပြင်ဆင်ဖို့လိုအပ်တယ်လို့လည်းညီမရှိညီမရဲ့ဦးဆောင်ဒါရိုက်တာဦးအောင်မျိုးမင်းကပြောပါတယ
်နိုင်ငံတကာကနေကျင်းပနေတဲ့လူခွင့်ရေးနေမှာအခုလိုမျိုးဖန်ဆီးမှုအရာကတော့ပို့ပြီးတော့အာယုံဆိုင်ရှာဖြစ်တယ်လို့ပို့ပြီးတော့ဒါကိုထောက်ပြစရာဖြစ်သွားပါတယ်။အဲဒီတော့ကျွန်တော်တို့အနေနဲ့ဟိုဒီလိုမျိုးဖြစ်နေတဲ့ကိစ္စတခုရဲ့မကဘူး။ခုနလိုမျိုးငင်းငင်းစွာစုဝေးတာတွေငင်းငင်းစွာထုတ်ပေါ်ပြောဆိုတာတွေအစိုးရရဲ့အာဏာချက်ကိုထောက်ပြတဲ့ကိစ္စအားလုံးကိုဖန်စီရေးယူနိုင်တဲ့ဥပဒေတွေကိုဖျက်ဖို့လိုအပ်ပါပြီ။လာမယ့်အစိုးရအနေနဲ့ဒီဝေးကောက်ပွဲကာလမှာပြောထားသလိုတကယ်တရားဥပဒေစိုးမိုးရေးနဲ့လူခွင့်ရေးကိစ္စတွေကိုအမှန်တကယ်ဆောင်ရွက်မယ်ဆိုရင်တော့ဒီလိုမျိုးမတရားတဲ့ဥပဒေတွေကိုကဲ့သွင်းစဉ်းစားပြီးတော့အမြန်ဆုံးပြုပြင်ပြောင်းလဲပေးဖို့အတွက်လိုအပ်ပါလိမ့်မယ်ဗျာ
ရခိုင်ပြည်နယ်မှာတပ်မတော်နဲ့ရခိုင်လက်နက်ကိုင်ဖွဲ့တို့ရဲ့စီရေးပဏိပခတ်တွေကြားဒေသခံတွေလူခွင့်ရေးရှုပ်ပေါက်မှုတွေရင်ဆိုင်နေရတဲ့ပေါ်ကုလသမဂ္ဂပါဝင်နိုင်ငံတကာအသံဝင်တွေတက်ကြွလှုပ်ရှားသူတွေကပါစိုးရင်တဲ့သဘောထားတွေလည်းပြောဆိုထားကြပါတယ်ခင်ဗျာကျွန်တော်တတ်နိုင်စစ်တွေမျိုးကနေတင်ပြပို့ထားတာဖြစ်ပါတယ်